ရခိုင်ပြည်နယ်တွေကရှစ်မြို့နယ်နောက်ချင်းပြည်နယ်ပလဝမြို့နယ်တွေမှာအဖြတ်တောက်ခံထားရတဲ့အင်တာနက်ဆက်သွယ်မှုကိုပြန်ပြီးတော့မှဖွင့်ပေးဖို့လူမှုအဖွဲ့အစည်း105ဘွဲ့ကဒီကနေ့တောင်းဆိုလိုက်ပါတယ်။ဒါ့အပြင်အဲ့ဒီဒေသတွေမှာအင်တာနက်ပိတ်ခံလိုက်ရပြီးတဲ့နောက်ပိုင်းမှာရင်းဆိုင်တိုက်ပွဲတွေကပိုပြီးတော့များလာတယ်လို့လူခွေချိုးဖောက်မှုတွေလည်းပိုပြီးတော့တိုးလာတယ်လို့ပြောပါတယ်။ VOA မြန်မာပိုင်းရဲ့သတင်းတောက်နိုင်ခွန်းအင်ကဆက်သွယ်မေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရခိုင်နဲ့ချင်းပြည်နယ်တွေအတွင်းတိုက်ပွဲဖြစ်ပွားရာဒေသတွေမှာအင်တာနက်ဖြတ်တောက်ခံရပြီးနောက်မှာလူခုရေးချိုးပေါမှုတွေတိုးလာနေတာကြောင့်ပြန်လည်ဖွင့်ပေးဖို့အခုလိုတောင်းဆိုတာဖြစ်ကြောင်းရခိုင်လူမှုဖွဲ့စည်းတွေရဲ့ပြောခွင့်ရဝန်လက်ဖောင်သိရှင်းရဲ့ဒါရိုက်တာခိုင်ကောင်းဆန်ကပြောပါတယ
်လက်ရှိရခိုင်ပြည်မှာအင်တာနက်ပိတ်ဆို့မှုရောက်လူတွေရဲ့ဘဝလုံဆုံးမှုတွေစာဝတ်နေရေးနောက်တစ်ခါပြည်ညာရေးကျန်းမာရေးဆုံးဆုံးမှုတွေဖြစ်နေတယ်နောက်တစ်ခုကကျွန်တော်တို့ဒီအင်တာနက်ပိတ်ပင်မှုကပေါ့လေကျွန်တော်တို့ဒီခါဒီမှာလူခွင့်ရရှိပေါက်တယ်တို့အစိုးရအနေနဲ့ဝန်ခံနေတာဖြစ်တယ်အဲ့ဒါဒီကြောင့်ဒီစစ်ဘေးတင်းနဲ့ကလေးတွေနောက်တစ်ခါဒီကြာရတဲ့လူတွေနောက်ဒီကြာတဲ့ဒီဟာကြီးကိုဒီကျွန်တော်တို့ဒီအစိုးရအနေနဲ့နာနဲ့ပြန်ဖွင့်ပေးဖို့ပေါ့လေကျွန်တော်တို့တောင်းဆိုရတာဖြစ်ပါတယ်
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အီတို့တနစ်ကျော်တိုက်ပွဲပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ဘူတီတောင်မောင်သောရတိတ်တောင်ပုံရွှန်ကြောက်တော်မင်းပြမြေပုံမြောင်းမြို့နယ်နဲ့ချင်းမြင့်နယ်ပလက်ဝမြို့နယ်တို့ကို2019ခုနှစ်ဇွန်လ23ရက်နေ့ကစတင်ပြီးစစ်တပ်ရေးဝန်ကြီးဌာနကအင်တာနက်လိုင်းအသုံးပြုမှုပရမကျိန်ဖြတ်တောက်ခဲ့ပါတယ်ဒီထဲဘူတီတောင်မောင်သောရတိတ်တောင်နဲ့မြေပုံမြို့နယ်တို့မှာစက်တင်ဘာ3ရက်နေ့ကအင်တာနက်လိုင်းပြန်လည်ဖွင့်လှစ်ပေးပေမဲ့ဖေဖော်ဝါရီလ3ရက်နေ့မှာဒုတိယကျိန်ပြန်ပြီးပိတ်ပစ်ခဲ့တာဖြစ်ပါတယ်အခုလိုအင်တာနက်ပိတ်ပင်ခံရပြီးမှတိုက်ပွဲတွေပိုပြင်းထန်လာတယ်လို့လူခုရေးချိုးဖောက်မှုတွေကလည်းပိုများလာတယ်လို့ခိုင်ကောင်းဆန်ကပြောပါတယ
်အင်တာနက်ဖြတ်ပစ်ပြီးတဲ့နောက်ပိုင်းမှာကျတော့လူခုရေးချိုးဖောက်မှုပိုများလာတဲ့တိုက်ပွဲတွေပေါ့လေတိုက်ပွဲတွေပြင်းထန်လာတာလေကျွန်တော်တို့ကြုံတွေ့နေရပါတယ
်ဒီဖေဖော်ဝါရီလအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကလေးငယ်ပါဝင်အယတားသေဆုံးသူ9ဦးထိရှိလာပြီးတန်ရာရသူကလည်း60လောက်ထိဖြစ်လာနေတာပါရခိုင်ပြည်နယ်ရှစ်မြို့နယ်နဲ့ချင်းပြည်နယ်ပလောင်ဝမြို့မှာအင်တာနက်ဖြတ်တောက်တာနဲ့ပတ်သက်ပြီးအရဖွဲ့ဖွဲ့စည်းတွေကန့်ကွက်နေတဲ့ပုံမှာသဘောထားသိရှိဖို့ဆက်တွယ်ရေးဝန်ကြီးဌာနကိုဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူး။ရခိုင်ပြည်နယ်အစိုးရဖွဲ့ပြောခွင့်ရစီပင်တာယာရေးဝန်ကြီးဦးဝင်းမြင့်ကတော့ပြည်နယ်အစိုးရအနေနဲ့ဝင်ရောက်ပြောပိုင်ခွင့်မရှိဘူးလို့ပြောပါတယ်
။ကျွန်တော်ပြည်နယ်အစိုးရအနေနဲ့လည်းအင်တာနက်ဖြတ်တောက်ခြင်းနဲ့ဖြတ်တောက်ခြင်းပေါ်မှာပြောလို့မရဘူးဆိုတော့ဝင်ရောက်ပြီးတော့ပြောပိုင်ခွင့်ကျွန်တော်မရှိတဲ့အခါကျတော့အကျိုးအရခက်တဲ့ internet line ကြောင့်ဖုန်းပေးပါဒီပေါ်မှာတော့ကျွန်တော်တို့ကတော့တဘောလာပြီးပေါ်တော့ခက်တဲ့
စည်ရေးသိမ်းမှမှုဖြစ်ပွားနေတဲ့ data အတွင်း internet line ဖြတ်သောက်မှုဟာ data အတွင်းအခြေအနေကိုပိုပြီးဆိုးလာစေတယ်လို့ရတိတော်မြို့နယ်လူမှုကူညီရေးဖွဲ့ဝင်ကိုဘက်ကာကပြောပါတယ
် internet ပိတ်ချတော့ဖြတ်သောက်တာကိုပိုပြီးဆိုးသွားတယ်စစ်တပ်ကတော့ပိုပြီးတော့အလုံးလုံးလို့ရအောင်အမောင်းချထားရတယ်ပိုပြီးတော့တူသွားတယ်ကျွန်တော်တို့အခုစိုက်ပွဲကအများကြီးပိုပိုပြီးတော့ဖြစ်လာတယ်လေအဲဒီမှာမလို့လားတက်တက်ရှိလာမယ်လူအခွင့်အရေးပေါက်တာရှိလာမယ်တကယ်အမောင်းချတာလို့ဖြစ်ပါဘူ
းလက်ရှိရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစိုက်ပွဲပြင်းထန်ဖြစ်ပွားနေတယ်လို့ပဋိပက္ခဖြစ်စဉ်တွင်ရခိုင်ပြည်နယ်မှာစစ်ရှောင်းဥယျာဉ်1000ကျော်တိုးလာနေတယ်လို့ချင်းပြည်နယ်ပလက်ဝါမြို့နယ်မှာလည်းစစ်ရှောင်းဥယျာဉ်4000လောက်ရှိနေပါတယ်ဒီစစ်ရှောင်းတွေကိုအကူအညီပေးဆောင်ဖို့တရင်ချက်လက်မရရှိတာကြောင့်အကူအညီပေးရေးမှာခက်တွေ့နေတယ်လို့လည်းလူမှုအဖွဲ့အစည်းတွေကပြောပါတယ်စီရေးပဋိပက္ခဒေသတွေမှာအင်တာနက်ဖြတ်တောက်ယူနဲ့ငင်းချမ်းရေးဖော်ဆောင်လို့မရကြအောင်အစိုးရနဲ့ရခိုင်လက်နက်ကိုင်အေတို့ကြားစကဝိုင်းဖော်ဆောင်ပြီးငင်းချမ်းရေးတည်ဆောက်ရမှာဖြစ်တယ်လို့လူခွေရေးချိုးဖောက်မှုတွေကိုရပ်တန့်ကြဖို့ရခိုင်လူမှုအဖွဲ့အစည်းတွေပါဝင်ကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်အရပ်ဖွဲ့အဖွဲ့အစည်း105ဖွဲ့ကနေတောင်းဆိုထားပါတယ်ခင်ဗျာ
နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားစီယုံနဲ့ပြန်ပြီးတော့မှစီးရဲတင်မာနေတဲ့စစ်တပ်တို့ကြားမှာညဉ့်ညံ့ရေးဆွေးနွေးကြမယ့်အခြေအနေအကြောင်းသတင်းကိုတင်ပြပေးချင်ပါတယ်။ဒီရက်ပိုင်းနေ့အတွင်းမှာပဲစီးရဲတင်မာမှုတွေရှိလာနေတဲ့မြမတက်မတော်နဲ့ကရင်မျိုးသားစီယုံ KNU တို့ကြားမှာတော့တပ်ပိုင်းဆိုင်ရာဆွေးနွေးပွဲတစ်ရက်ကိုလာမယ့်ဗုဒ္ဓဖူးနေ့မှာကျင်းပဖို့ရှိနေပါတယ်။ဒီဆွေးနွေးပွဲကတော့ကြန့်ကြာနေတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုဆိုင်ရာပြစ်ခတ်ရဲစေးရေး MCA စာချုပ်ပါအချက်တွေကိုဆွေးနွေးအကောင်အထည်ဖော်ဖို့ဖြစ်ပါတယ်။ပြီးတော့ဒီခုလက်တလောဖြစ်နေတဲ့စီးရဲတင်မာမှုတွေကိုလည်းရှော့ချနိုင်မှုရည်ရွယ်ထားပါတယ်။သတင်းပြေဆောင်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ညချင်းလုပ်ငန်းစဉ်တွေပြန်လည်စတင်ဖို့အတွက်စိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြာညနေဆောင်ရွက်နေကြမှာပဲတမ်ဘရော်နဲ့ကီအန်ယူကမိုင်းဆွဲတိုက်ခိုက်တာကြောင့်တရင်မှုတူးကြဆုံးခဲ့တယ်လို့တမ်ဘရော်ဘက်ကသတင်းထုတ်ပြန်တယ်လို့ဒီအပိုင်းအတွင်းမှာတမ်ဘရော်ဘက်ကဖာပုံခိုင်အတွင်းကကြေးရွာတချို့ကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ကြောင်းကီအန်ယူကသတင ANU ရဲ့အထွေထွေအတွင်းမှုဘရိုစောထားတော်မူကပြောပါတယ
် NC ရဲ့ခံစုံခံရေးကိစ္စဆိုတော့အဲ့ဒီခံစုံခံရေးကိုကျွန်တော်ဘယ်လိုအစီအစဉ်ချပြီးတော့ဆွေးနွေးရမလဲအမှားဒါတွေကလက်မှတ်ထိုးပြီး14ရက်အတွင်းမှာလုပ်အောင်ကိစ္စတည်းဒါပေမဲ့အခုပါကျွန်တော်တအားဆွေးနွေးဖို့အတွက် processဆွေးနွေးရအဆင့်မရှိဘူးလေ
တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ရဲ့အခန်း3ဟာထိတ်တဲရင်ဆိုင်မှုတွေရှောင်ရှားနိုင်ရေးအတွက်တက်တွေနေရာချထားရေးတပ်ဖွဲ့ဝင်တွေလွတ်လပ်စွာသွာလာနိုင်ရေးအရသားတွေအပေါ်အကာအကွယ်ပေးရေးနဲ့အကူအညီပေးရေးအခန်း4မှာတော့တိုက်ခိုက်မှုရစဲရေးဆိုင်ရာစီမင်းစည်းကမ်းစစ်ဘက်ဆိုင်ရာကျင့်ဝတ်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးနဲ့ဆက်ဆံရေးရုံးတွေဖွင့်လှစ်ရေးတို့ပါဝင်တာဖြစ်ပါတယ်ဒီချက်တွေတိတိကျကျမတတ်မှတ်နိုင်တာကြောင့်တမ်ရွန်နဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကြားမှာမကြာခဏစစ်ရေးအရာထိတွေ့မှုတွေဖြစ်ရတာလို့သုံးသပ်တာတွေလည်းရှိနေပါတယ်။ဒီရက်ပိုင်းတွင်ဖပုံ KI အတွင်းကရွာတချို့ကိုတမ်ရွန်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ဒေသခံရွာသားတွေယာနဲ့ချီပြီးတိတ်ဆောင်နေရတယ်လို့လည်းဘဒိုစောထာတို့မူကပြောပါတယ်
။ရချာရချာဆိုတော့မျိုးလေးရတော့ဖြစ်နေတာလို့ကျွန်တော်သုံးလေးလောက်ကြည့်ပါတော့။သူတို့လူစိတ်နဲ့ထိုင်နေတဲ့ကြီးနဲ့ရှောက်ပြစ်တယ်လေအဲ့လိုမျိုးအော်ရွာသားတွေလည်းပြေးကြ IDP စစ်တပ်ပြန်ဖြစ်တာပေါ့ဗျာ
လက်ရှိစီရေးနဲ့ဆွေးနွေးပွဲအခြေအနေကိုမေးမြန်းနိုင်ဖို့တမ်ရော်ဒရီမန်ပြန်ကြားရေးအဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးကရင်ပြည်နယ်ပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီအဖွဲ့ဝင်တဦးကတော့အခုလိုပြည်ပခန့်တွေဖြစ်ပွားရတာဟာ NCA စာချုပ်ပါအချက်လက်တွေကိုအတိအကျအကောင့်ထဲမဖော်နိုင်သေးတာကြောင့်လို့ယူဆကြောင်းအခုလိုပြောပါတယ
်ရှိပဲဆိုင်ရာကောင်းဆောင်လေးထပ်ပြီးတော့ညှိနှိုင်းမှအရှင်ပြေမယ်လို့ဒီလိုပဲဟိုရုပ်ကြည့်တယ်ပေါ့နော်အရှင်ချမှတ်တဲ့နင်းလန်းကိုသူလည်းတိတ်ကြအောင်လိုက်နဲ့ကိုယ်ကတိတ်ကြအောင်လိုက်အဲအဲ့ဒါကိုလိုက်လန့်ချားပြင်တော့ဒါမလို့လားအဲ့တပ်နာတရားမရှိဘူးလို့ဒီလိုပဲသုံးတာပေါ့နော်တွေ့ရင်တော့အရှင်ပြင်နိုင်ဖို့ရှိတယ်သူသဖြင့်ကျင်းနေယူပေါ့နော
်စီရေးတင်းမာမှုတွေဟာပဲခူးတိုင်းဒေသကြီးဘက်မှာလည်းဖြစ်ပေါ်လာတာတွေရှိနေပြီးပြီးခဲ့တဲ့ဒီဇင်ဘာနဲ့ဇန်နဝါရီလပိုင်းတွေကတော့တောင်ပိုင်းတိုင်းစစ်ဌာနချုပ်ကတာဝန်ရှိသူတွေနဲ့ KNU ကြားဆွေးနွေးတာတွေရှိခဲ့ပါတယ်လာမဲ့ဆွေးနွေးပွဲမှာတော့တက်မတော်ညှိနှိုင်းရေးအဖွဲ့ကဒုတိယဗိုလ်ချုပ်ကြီးရာဒီဦးဆောင်တဲ့အဖွဲ့နဲ့ KNU ဘက်ကဒုဥက္ကဋ္ဌဘရိုစောခွေသူဝင်ခေါင်းဆောင်တဲ့အဖွဲ့ဆွေးနွေးကြမှာဖြစ်ပါတယ်အစိုးရရဲ့အမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနဒုဥက္ကဋ္ဌပြည်ထောင်စုရှေ့နေချုပ်ဦးထွန်းထွန်းဦးနဲ့ဒုတိယဗိုလ်ချုပ်ကြီးရာဒီတို့ဦးဆောင်တဲ့အဖွဲ့နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်အဖွဲ့ဟာNCA စာချုပ်ပါအခန်း346တို့ကိုဒီလ16ရက်နေ့ကနေစပြီး3ရက်ကြာဆွေးနွေးနေပါတယ်